ကုလသမဂ္ဂတွင်မှူးချုပ်အန်တိုနီယိုဂူတရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ခရစ်စတင်းရွှေနာဘာဂနာအနေနဲ့မြန်မာနိုင်ငံတွင်ကနိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ပြည်ရဲ့အရေးအပါအဝင်စစ်ဖြစ်ပွားနေစေကချင်ရှမ်းနဲ့နိုင်ငံရေးစိန်ခေါ်မှုအကျပ်တဲတွေလူခွင့်ချင်းတွေနဲ့ပတ်သက်လို့ကုလဘက်ကနေပြီးတော့ပေါင်ကူတတာအသွင်နဲ့ညှိနှိုင်းဖြေရှင်းအဖြေရှာသွားဖို့ရှိတဲ့အကြောင်းနဲ့နေပြည်တော်မှာခြေစိုက်ရုံးခန်းဖွင့်လှစ်သွားပြီးတော့မြန်မာအရေးထဲထဲဝဝအနီးကပ်စောင့်ကြည့်လေလာဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံရဲ့အကဲခဲပုဂ္ဂိုလ်တချို့နဲ့တီးတန့်တွေ့ဆုံစင်မှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ရဲ့ပထမဆုံးမြန်မာပြည်ခီးစဉ်အတွင်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပါဝင်ငြိမ်းချမ်းရေးဘာသာရေးလူမှုရေးနိုင်ငံရေးသက်ဆိုင်ရာအဖွဲ့အစည်းအသီးသီးကပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုလေ့လာကဲခတ်ခဲ့ကြပါတယ်။အထူးကြံပေးပုဂ္ဂိုလ်အနေနဲ့အရသာဆွေရလက်ထက်စင်ခေါ်မှုတွေနဲ့ရင်ဆိုင်နေရစေအသွင်ကူးပြောင်းကာစမြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်ပြောင်းလဲမှုမှာပူးပေါင်းပါဝင်ဆောင်ရွက်သွားဖို့ရှိတဲ့အတွက်နိုင်ငံရေးကိစ္စတွေရဲ့သုံးသပ်ချက်ကိုလည်းတလေးတဆနားထောင်ဆင်းနေသွားခဲ့တယ်လို့ကိုရိုင်းတွေ့ဆုံခဲ့တဲ့ဒေါက်တာခင်စောဝင်းကပြောပါတယ်။မဆူမုံကဆက်သွယ်မေးမြန်းတဲ့အခါမှာတော့ဒေါက်တာခင်စောဝင်းကအခုလိုစပြီးတော့ပြောပါတယ်။
ကျွန်မစင်တမ်းမနေနဲ့တော့ပြောတာပထမဆုံးသူကျင်လာတာလေသူအဲအကုန်လုံးလေးတာလုံးပဲရှိသေးတယ်တဲ့နော်အဲသူအဓိကတာဝန်ကတော့ဘယ်လိုမြင်လဲဆိုရင်တော့ပေါင်းကူတရားပေါ့ bridge ပေါ့လေအနေနဲ့သူ့အနေနဲ့တောင်ရက်ကိုသူမြင်ပါတယ်တဲ့ဆိုတော့အခုပထမဆုံးအခက်ကိုတော့သူကတော့ကျော်လေးကိုသူနဲ့ကျေကျေနော်ဒီတွေ့နေပါတယ
်အဓိကဒီဆရာဒေါက်တာခင်စောဝင်းတို့နဲ့တွေ့ဆုံပြီးတော့မှဒီမြန်မာပြည်ရဲ့အရေးနဲ့ပတ်သက်ပြီးတော့ဆရာတို့ရှိကရောသူဘာတွေများဒီဆွေးနွေးတိုင်ပင်သွားတာမျိုးတွေရှိပါလဲဆရာ
အများကြီးပါပဲသူကဒီမက်ချန်ပြန်မယ်ဆိုတော့ကျွန်တော်ကကျွန်တော်ဆိုနောက်ဆုံးရင်လို့ဖြစ်နေတာပေါ့လေနော်ကျွန်တော်လည်းတွေ့ခင်သူဟို peace center ကိုသွားတယ်တဲ့ peace center မှာတွေ့ကြရရှိတယ်တွေ့ခဲ့တယ်ပေါ့နောက်ဆုံးရှင်တော့သူတို့ဒီ special envoy နေနဲ့နေပြီးတော့မှရုပ်ခွင့်နေတဲ့အားလေးကလည်းသူ့ရဲ့တစ်ခုပဲကိုပြီးခဲ့တဲ့နှစ်တွေကျွန်တော်များကကျွန်တော်မကအနေနဲ့ကမြန်မာပြည်မှာရုံးဖွင့်နေပါတယ်ဆိုတော့မြန်မာဆိုရတာကလက်မခံဘူးအခုမှအခက်အခဲကြုံလာမှာမြန်မာဆိုရကဒီ session envoy ရုံးကိုဒီပြည်မှာဖွင့်ဝင်ပေးတယ
်ဟုတ်ကဲ့အဲ့တော့ခုနဆရာတို့နဲ့ဆွေးနွေးတဲ့အချိန်မှာပြောခဲ့သလိုပေါ့သူ့အနေနဲ့ဒီပေါင်ကူတဲ့ပုံစံမျိုးနဲ့ညှိနှိုင်းပြီးဆောင်ရွက်သွားမယ်အနေထားလည်းရှိတယ်ဆိုတော့အခုလာခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဆရာဘယ်လိုများမြင်မိပါလဲရှင
်ဆရာဆွေးနွေးခဲ့တာသူပြောပါတယ်ဒီမွန်ဒော့ဖီသူ့ကိုတောက်ခွင့်ပေးတယ်ပေါ့ဟိုအချိန်ကြီးကကျွန်တော်ကိုစိုးနေပါတယ်သူပြောတယ်လေဒါကိုလည်းပြောရမယ်ပေါ့နော်ကျွန်တော်ကတော့ဒီခိုင်ကိစ္စတခုလည်းပြောရမှာမဟုတ်ဘူးအကုန်လုံးကျေကျေကျေပြောရတယ်အချင်းမှာဖြစ်နေတဲ့အချင်းတွေရှာမှာဖြစ်နေတဲ့အချင်းတွေနော်စီးပွားရေးအချင်းတွေပါတီတွေဖြစ်နေတဲ့အချင်းတွေအကုန်လုံးပြန်လည်းပြောတယ်ပထမဆုံးခီးစဉ်တခုအနေနဲ့ကတော့ဒါတော့အကောင့်တပ်ကိုမြင်ပါတယ်လေနော်မြန်မာပြည်မှာအရင်ကလာတဲ့ကိုယ်ကမျိုးမျိုးလည်းရှိခဲ့ပြီးဒီလိုတမကဟိုဇပိနေမကောင်းဘူးဟုတ်တာအမှန်တမ်းပြောရမှာပဲပြန်လည်းပြောရမှာပဲမြန်မာပြည်ကလည်းဒီနောက်ဆုံးဒီနည်းနာမရှိရယ်နော်သက်သက်ခါရောရက်သက်ခါရောခေါင်းဆောင်တွေရဲ့အနေထားကအားလုံးပြည်ပြီးသားပဲနော်ပေါ်ပေါ်ပေါ်ပြီးတော့စိုးလာတယ်ဆွဲခါကျတော့အခုနောက်ဆုံးတော့ခုဒီကျင်းသမားကအထူးကိုယ်စားလှယ်ရဲ့နော်ပူတာဟိုအခန်းကိုဆက်ရတာပဲလေနော်ဒီရဲ့ရှင်းတာတော့မရှိတော့ဘူးသူ့မရဲ့နော
်အခုသူ့အတွက်ကရောဘလို့စိန်ခေါ်မှုတွေရှိလာနိုင်မယ်လို့ထင်လဲဆရာတို့နဲ့ဆွေးနွေးတဲ့အခါမှာရောသူ့ကိုဆရာတို့ဘလို့များဒီအကြံပေးခဲ့တာတွေလက်ရှိရင်ဆိုင်ရနိုင်တဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့ဘာတွေများပြောပြပါလဲဆရာ
ဟုတ်ပြီအဲ့ဒါလည်းရေးကြည့်ပါလေသူပြောမယ်နော်ဟိုကုသမကရဲ့အပေါ်ဆယ်ဆိုတာကလူ့ခွင့်ရဲ့ပတ်သက်တဲ့ကြည့်ရှိတယ်။အဲ့ဒါလေးတောက်လျှောက်ချင်းတွေကမကောင်းဘူးပေါ့နော်။ဒီကျွေးချုပ်ခဲ့အထုကိုယ်ဆယ်ဆိုတာအရင်ကမစ္စတာဗီဂျီနမ်ဘီယာပဲရှိခဲ့တာ။မစ္စတာဗီဂျီနမ်ဘီယာဆိုရင်လည်းအများကြီးလုပ်ခဲ့ပါတယ်။ပြီးခါကျတော့ဒီညဉ့်ညာရေးဆွေးနွေးပွဲတွေမှာသူပါခဲ့တာပဲ။သို့တော့မစ္စတာနမ်ဘီယာရဲ့မန်ဒိတ်ကိုပြောမဆိုရှင်ရရပလိုက်တာကအခု NLD ဆိုရနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ရဆက်လိုက်တာ။အခုချက်တဲ့ခါကျတော့သူ့ကိုယ်ဆယ်ချက်ကိုပြန်လက်ခံရတယ်။အဲ့ဒီကတော့ပါပါနန်းနဲ့နော်အတင်းတော်ဆုံးလူပြကိုမျိုးသမီးပြကိုရွေးလိုက်တာသူ့ဘက်ကတော့ခုလိုနဲ့ကတော့ဒါပဲပြောတော့ဘာမှမပြောတော့ဒီအချက်တဲရေးရံလေးပြီးတော့ဆက်နိုင်အောင်ဆိုပြီးသူကျိုးပန်းလာပါပဲခုဘက်ကခေါင်းဆောင်လေးနေနေကလည်းဒါကိုမြင်ဖို့လိုတယ်နော်ဖြစ်ဆက်ဆက်ဖြစ်ပေါင်းများစွာဒီလိုထိသူမမြင်နိုင်ချဘူးအဲ့ကြောင့်လည်းအချက်ကြီးတွေ့နေတာ
ဆရာအဲ့တော့နောက်ဆုံးပါအဲ့တော့သူကလည်းနေပြည်တော်မှာလည်းသူရုံးဆိုင်ပြီးလုံနိုင်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့မှဟိုထဲထဲဝဝပို့ပြီးတော့မှလေ့လာတယ်ဆိုလို့ရှိရင်တော့ဒီမြန်မာပြည်ရဲ့အရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့အလားအလာကောင်းနိုင်တဲ့အနေအထားရှိလားဆရာ
ဟုတ်တယ်အဲ့လိုမျှော်လင့်ရပါတယ်လေအခုကနိုင်ငံရေး unit တခုကိုမြန်မာပြည်မှာထားပါဆရာဟိုကအတန်းအတန်းနှိမ့်ရှိအမများပြောခဲ့တာကိုဒီကလက်မခံဘူးအခုမှအချက်တဲ့ train မှာသူ့လက်ခံရတယ်လေကျော်ကျော်ကောင်းတယ်နော်အခုသူ့ရဲ့အထောက်တာလည်းတကယ်ဝါရင်ကုလသမဂ္ဂအရာရှိတဲ့ဦးနော်
ဟုတ်ကဲ့
ရုံးတော့ဖွင့်လိုက်ပြီ။ဒီမှာကြာခဏလာပါမယ်တဲ့ပြောတာပေါ့။ဒါကြတော့ပြောရရှိတယ်လည်းကိုပြောနေရတယ်။ တို့ကတည်းကပြန်လာပကိစ္စကိုပြောလာဆိုတော့ပြောပါတယ်တဲ့အဲ့ဟိုဘက်ကလည်းတော့ကျင်ပြစ်စာကိုသူတို့ဟိုပြုစပေါ်နဲ့သူတို့ဒါကိုတွန့်ပြန်ပါတယ်တဲ့အဲ့ကြော်ရှင်အခုတော့သူတို့စခန်းလေးတွေ့ခဲ့တယ်စခန်းလေးကဒါတော့မောင်းတော့ပြောနေပြီကနော်ဟိုဘက်ကောင်ပြောနေကြမှာမဟုတ်ဘူးအိမ်မောင်းတော့အချင်းလေးကမှ block ရှိရှိုးလဲဆိုတော့သူတို့ပြည်တယ်တဲ့တန်တွေကပို့သူရှိပါတယ်ဒါပေမဲ့ဒီကောင်ပြောလိုက်တယ်ခန်းကိစ္စလည်းမကောင်းနော်ဒီမှာပြက်တာတွေကပြန်ကျဲနေတာအစ်ချင်းမာရောရှမ်းမာရောအကုန်ရှိနေတယ်လို့ဆိုတော့သူပြည်ပါတယ်တဲ့ပြည်ပါတယ်
ကျေးဇူးအများကြီးတင်ပါတယ်ဆရာဖြည့်ပြည့်
ဟုတ်ကဲ့ Thank you